မလေးရှားနိုင်ငံမှာကိုဗစ်ကပ်ရေးကာလမှာပိတ်မိနေတဲ့မြန်မာနိုင်ငံသား180နီးပါးကိုဒီကနေ့မှပဲနေရပြန်ပို့ပေးခဲ့ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပြပါတယ်
။ဟုတ်ကဲ့ဒီနေ့မှတော့ဒီမော်ဒီကျွန်တော်တို့56ကြိမ်မြောက်ဒီ relief line မှာဆိုရင်တော့ဒီရက်ပိုင်းထဲမှာဒီအချိန်လေးစက္ကန့်တွေပြန်လာပြီးများနေတဲ့အတွက်ကြောင့်ကျွန်တော်တို့ဒီအကြောင်းမျိုးကြောင့်မလေးရှားနိုင်ငံမှာပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကြမ်းမရေးမကောင်းတဲ့လူတွေစုစုပေါင်း189ဦးပြန်သွားပါတယ်ခင်ဗျာကျွန်တော်24ရက်နေ့က2022ခုနှစ်မှာထင်းသိမ်းရေးစခန်းနေပြီးတော့အကြောင်းမျိုးကြောင့်မလေးရှားနိုင်ငံမှာဖမ်းဆီးထင်းသိမ်းခံထားရတဲ့မြန်မာနိုင်ငံသားလူ50ဦးပြန်လည်ပါသွားပါတယ်ခင်ဗျာ
ဒီအပိုင်းမှာတော့မြန်မာစစ်အုပ်ချုပ်ရေးကောင်စီနဲ့မလေးရှားအစိုးရတို့ရဲ့အစီအစဉ်နဲ့မလေးရှားထင်းသိမ်းရေးစခန်း73ခုကလွတ်ရဲစေတဲ့အချုပ်သား1000ကျော်ဟာစစ်သည်မောတွေနဲ့နေရပြန်ခဲ့ကြပါတယ်ဒီကနေ့မှာတော့လေရင်ခီးစဉ်ထဲမှာလွတ်ရဲစေတဲ့အချုပ်သားတွေမပါဝင်ပါဘူးမလေးရှားနိုင်ငံရဲ့ထင်းသိမ်းရေးစခန်း73ခုမှာတော့လွတ်ရဲစေနေတဲ့မြန်မာအချုပ်သားခုဆိုရင်3000နဲ့မနည်းကျန်ရှိနေပါတယ်ဒါ့အပြင်တရားမဝင်မြန်မာနိုင်ငံသား1000ကျော်ကလည်းနေရပြန်ဖို့အတွက်မြန်မာတန်ရုံးကိုစီရင်ပေးသွင်းထားကြပါတယ်အခုဆိုရင်မြန်မာတန်ရုံးကလည်းတပတ်ကို3ချိန်ကယ်ဆယ်ရေးလေယာဉ်တွေနဲ့နေရပြန်ဖို့ပေးနေပါတယ်ရှင်